ഇതാ တစ္ဆာလေးရဲ့တရားသင်ရအောင်နော်တစ္ဆာလေးပါတရားတော်ကိုဒါဘုရားရှင်ဟောတယ်တရားဥဓမ္မစကြာမှာအရင်စကြတာနော်ဒီတရားကိုစဟောတော့ကမိဂရာဟောတော့မှာတရားနာပိဋကကလူတွေက၅ဥပဲရှိတာပင်စဝတိ၅ဥပဲရှိတယ်နော်ယနာလက်ပြမာတွေလို့မှတ်ကြပါအဲတရားဆုံးတဲ့အခါမှာအဲ့၅ဥရကုဋေညာဆိုတဲ့ပုဂ္ဂိုလ်ကြီးကတရားမြင်ပါလေတဲ့ဒီမှာဘုရားရှင်ကဝတ်တော်တော်မူလို့တဲ့အညာတိဝတ္တဘောကုသိညောအညာတိဝတ္တဘောကုသိညောလို့ဘုရားကဥရံကျူးတယ်တဲ့ဘောချင်းတို့ကုသိညောကုသိညာတိဝတ္တဧကံစင်စစ်အညာတိတရားမြင်သွားပြီဘောချင်းတို့ဆိုတာတလောကလုံးကြားအောင်ပေါ့နော်ဝတ္တဧကံစင်စစ်ကုဋေယကုဋေညာတိဝတ္တဧကံစင်စစ်အညာတိတရားမြင်သွားပြီလို့နှစ်ခါတော့ဥဒန်းကြည့်တာနော်ကုဋေညာတိတော့ပောက်တဲ့ပုံကတော့ဒီစာရန်နေပဲတဲ့ယံကိဉ္စီသမုဒိယဓမ္မံအရဏံနိရောဓဓမ္မံတိလို့ဆုံးမချက်ကြပါနော်အဲ့တော့ဘုရားရှင်ကမှန်နေတရားမြင်ပြီလို့ဘုရားထောက်ခံလိုက်တာပဲသဘောပေါက်လားဒါပြန်ဒါဘုရားဟောတရားလို့ပဲယူရမှာပေါ့နော်ကိုရမထေရဆုံးမြတ်ချက်တာမှန်တော်နေပြီတဲ့ဆုံးမြတ်ချက်တာဘုရားရှင်ကမှန်နေလို့ပြောတော့ချဒါဘုရားကိုယ်လည်းတည်တဲ့အမှန်ဘုရားလိုရင်းတဲ့အမှန်တရားလို့နားလည်ရမယ်နော်တခါဒီစကားဒီကဘုရားရဲ့စကားတော့ပါဠိတော်လို့ယူကြအောင်အဲ့ဒါလည်းဆိုတော့အန္နမထေကအန္နတင်တော့မှဒါကိုပြန်ပြီးပါရပ်ဖတ်ပြီးတော့ပူဇော်ပြတာနော်ဘုရားရှင်ဒီသေသိငါးခုကိုတရားဟောတော့ကအနမတရားရမ်းမဖြစ်သေးဘူးလေအလုပ်ကျေးစုကိုတောင်းတော်မှာဘယ်မှာဟောလာလားပြန်မှာလို့ဘုရားကိုတောင်းထားခဲ့တာထောက်ဘုရားရှင်ကနှုတ်ကနေပြန်တင်တဲ့ခါမှာဒီစာရန်ပါသွားပြီသားထားလို့ဒါဘုရားတရားတော်လို့ပဲယူပါတယ်ဒီလားဘုရားရဲ့တရားတော်ပါဠိတော်လို့မှတ်နော်ဟုတ်ပြီအဲဒီစာရန်လေးကဒါကတဝတရားအမှန်ကိုနင်းတဲ့စာရန်ပါပဲဆိုကြရအောင်နော်ယံကိဉ္စီအဘံတံနိရောဓဓမ္မံဒီဗမာပြန်စာရင်မှာရတော့ဟာအကြောင်းကြောင့်ဖြစ်တဲ့သဘောတရားအားလုံးတို့သည်ချုပ်ခြင်းသဘောရှိ၏အကြောင်းကြောင့်ဖြစ်တဲ့သဘောတရားအားလုံးတို့သည်ချုပ်ခြင်းသဘောရှိ၏ဟုတ်လည်းမလားအကြောင်းကြောင့်ဖြစ်တဲ့သဘောတရားအားလုံးတို့ချုပ်ခြင်းသဘောရှိ၏အကျင့်ထက်လည်းအကျင့်အကြောင်းကြောင့်ဖြစ်ပေါ်သောသဘောတရားအားလုံးတို့သည်ချုပ်ခြင်းသဘောရှိတယ်သဘောတရားအားလုံးဆိုတော့ဘုရားသာမျက်စိမလဲဦးကြည့်ကြည့်တယ်နော်ပေါ်ရပေါ်သဘောတရားအားလုံးစကားဒီတပ္ပံတန်ဆိုအားလုံးပြောတယ်နော်မတရားတရားနဲ့ပိတာအားလုံးလို့ပြောလိုက်တယ်ဆိုပါတော့နော်အားလုံးဆိုတာတယောက်ချင်းကိုပေါင်းပြောလိုက်တာပဲဟုတ်ပေါ့လားတယောက်အားလုံးပေါင်းလိုက်တော့တယောက်ပေါင်းအားလုံးကိုအကုန်ပေါင်းလိုက်တော့တယောက်ချင်းပေါင်းလိုက်ရင်ဘယ်ခေါမလဲအားလုံးသုံးလိုက်တာပေါ့အဲတော့သဘောတရားကလည်းပေါ်ရင်ဖြစ်ရင်တဲ့အကြောင်းကြောင့်ပေါ်တာတဲ့ဘောရသဘောတရားအားလုံးတို့သည်ချုပ်ခြင်းသဘောရှိသူဆိုထားတာနော်အဲ့ဒါပြောလည်ရင်းကိုတရားဥစိုက်ကြည့်လိုက်တော့တရားရှိမှတ်တဲ့ယောဂီရဲ့ဉာဏ်ထဲမှာရှုစရာမများရဘူးသဘောတရားတစ်ခုပဲရှိရမယ်အဲ့ဒီတစ်ခုကလည်းအကြောင်းကြောင့်ပေါ်ချုပ်တာဖြစ်ရမယ်အချိန်ဘလောက်ပေါ်ပေါ်တစ်မျိုးလေးဖြစ်နေရမယ်ပြောပြမယ်နော်သဘောတရားတစ်ခုပေါ်လာသည်အကြောင်းကြောင့်ပေါ်တယ်ပြီးရင်ချုပ်တယ်အနေကြီးပေါ်ပေါ်ဒီတိုင်းပဲအကြောင်းကြောင့်ပေါ်ချုပ်တာလို့ပဲမြင်နေရင်တဲ့။ဒါအမြင်မှန်ဖြစ်ပြီ။ဘုရားကိုယ်တိုင်ကအညာတိတရားမြင်တဲ့ပုဂ္ဂိုလ်လို့ဘုရားကခေါ်တယ်ပါသွားပြီ။နားလည်မလား။တတိယတစ်ခါကြည့်ဦး။ဒီဟောစဉ်ကိုကိဉ္သကောမတုတ်တန်ဆိုတဲ့တုတ်တန်ကိုဆရာကြီးတွေဖွင့်တာတွေ့ရပြန်တယ်။ယဟန်တိုင်၄ပါးအကြောင်းမှပါပါတယ်။ဒါကတောက်ပင်ဥပပေးတဲ့တုတ်တန်နော်။ဒီနေ့မှာဘုရားထံမှာရှင်းကြပြီးတော့ဘုရားညွှန်ကြားတဲ့နေရာတော့တရားအထုတ်ပြီးပြန်လာတဲ့ယဟန်တာကြီး၄ပါးပေါ့နော်။ဒ တပါးတပါးကြီးကဘုရားကိုချိန်တက်ပြီးတော့ခိနန်ဇာတိဝုဒ္ဓဇာတိစတဲ့ဖြစ်ပေါ့နော်အဲပြည့်တယ်နေမှုကုန်ပါပြီပြိဝကိစ္စပြိဝင်စတဲ့ဖြစ်နေယဟန်တာတို့ရဲ့လျှောက်ချင်းနဲ့လျှောက်ကြတာဘုရားစိတ်စိတ်နဲ့လက်ခံတယ်တဲ့အဲလေးပါလုံးကြားတဲ့အခါကျတော့ဘေးမှာထိုင်နေတဲ့ပုထုဇဉ်ယဟန်ကတဲ့ဒါယဟန်တာလို့ခေါ်လာပဲလိုက်သွားပြီးတော့သတိတောင်းတာရှင်များတို့တဲ့တရားရှင်นี่အမြင်မှန်ပေးပါတဲ့ဘယ်လိုရှိပါသလဲလို့တပားရင်းသွားမိတာเนาะအဲ့ဒါတပားအဖြစ်လိုက်တယ်အဖတ်တ6ပါးရဲ့အဖြစ်တယ်တဲ့သမုဒိယဝေယပေါ့เนาะအကြောင်းကြောင့်ပေါ်လဲချုပ်တာကိုရှင်းမှတ်ပြီးတော့ယဟန်တာတယ်ကိစ္စပြီးတယ်လို့ဖြေတယ်ဖတ်တာဘယ်နှပါလဲ6ပါးတရားရှင်သာခဏငါကမယုံနာပေါင်းလောင်ရင်ဘာခေါ်ကြမလို့ဖတ်တာခေါ်ရမလားနော်ဖတ်တာဆိုလဲခဏငါဖြစ်မနေဘူးလားပြန်ပြဖတ်တာဆိုလဲယုံနာပေါင်းလောင်တာကိုပြောတာမလားဒါဖတ်တာ6ပါးဆိုရင်ခန္ဓာ5ပါးကိုပြောတာယူမလားဘာရ6ပါးမှာခန္ဓာ5ဖြစ်ရင်6ဌာနမှာဖတ်တာ6ခုပဲရှိတာပေါ့တော့ပေါ့လေလားတော့ပေါ်ရင်တော့ကဲဖတ်တာတကူကပေါင်းလောင်ပြီးတော့မြဲမလားပြောင်းမလားကောင်းရင်မချင်းစစ်ပြတဲ့လူပဲတဲ့ပေါ်ပြောက်ပဲပေါ့မြင်နေတာမရှိတဲ့အင်အားတွေပေါင်းပြီးတော့မမြင်ရပြောက်သလိုပြတ်သွားတာအဲ့ဒါကိုနောက်ဆုံးမှာရှိရှိတိုင်းပြင်းနေတဲ့ကြီးမှတ်တော့ဒါလည်းပဲခန္ဓာဖြစ်ပြပဲပေါ့တဏ္ဍလာပါမလားတဲ့ဒါပဲဒါလမ်းမှန်ပေါ့နော်အဲ့ဒါဒါမလို့ပုထုဇဉ်ယဟန်နားမလဲတော့ပါတဲ့ဟောဒါ6ခန္ဓာမှတ်လိုက်ခဲ့တယ်ဖတ်တာ6ပါးမှတ်ခဲ့တယ်အဲ့ဒါသားမိတယ်ဒီကဲခန္ဓာ5ပါးရဲ့အဖြစ်တွေကိုရှုပြီးတော့ဖြစ်တယ်ကိစ္စပြီးတယ်ပေါ့ဆိုတော့ခန္ဓာ5ပါးလည်းပဲဖတ်တာပါပြီးသားပဲသဘောလားဒါဆိုမသိကြတော့ဟာခန္ဓာမဲ့မှတ်တာပဲဟောတပားက6တပားက5မတူပါလားလို့သူကဆုံးဖြတ်တယ်လေ။ဒီဝေလာလား။အဲ့ဒါတပတ်သွားပြီညိကံလာပဲလေ။ရတဖေးကပြောနေတယ်နော်။ပုသူညားပုသူစင်ညားမတီးပဲနဲ့ရှာရှည်တယ်ဆိုပြောတာနော်။တပတ်ကလေဓာလေးပါတဲ့။ဓာလေးကအဖြစ်တည်းကိုရှုတယ်ဆိုရုပ်ဘက်ကပြောတာ။အဲ့ဒါဘာပေါ်ပေါ်အမှန်တော့တက်ကြီးပဲဘူး။အာယုကတက်ပဲပေါ့နော်။အသင်းတက်ဒါဥပါဒယုတ်ခေါ်တယ်နော်။ဓာလေးပါလဲမစင်ရုပ်တခုပေါ်လာဆိုတာဒီလိုဒီညနေမဲဆိုပါတယ်နော်။ပရိဒတ်ပါတယ်တေရောဝါရောအာဘောအမင်္ဂပါတယ်အဲ့ဒီမှာယုံမှုတမှုဖြစ်ရတာအယုံမှုတွေပေါင်းဖြစ်တဲ့ခါမှာဝိညာဉ်ဆိုအယောင်တန်လည်းသူကပါလာတယ်ခန္ဓာအနံ့လည်းပါတယ်ယတအယတလည်းပါတယ်ထိနေတဲ့ဩဇာလည်းပါတယ်တပေါင်းလည်းဖြစ်နေတာထက်ကလေးရှိပါနော်အဲ့မှာတတ္တဆိုတာငုတ်ပါတာပောက်ကွဲတော့မှထွက်တာအဲ့တော့ဒါကိုဘာရချက်ပါလားဆက်ကြတာကိုယက်ကြီးမြင်တာဒီဒီကြီးအသိတတ်ကိုမြင်ရတာယနေ့တည်းငုတ်ပြီးပါပြီးသားဖြစ်နေတယ်အတန်ကြာလေတတတတဆိုရင်ဒလီကပောက်ခွဲလို့ရုပ်တွေပောက်ခွဲပြစီလို့ထွက်လာတာဒလီတက်တယ်ပေါ့ဒလီဘက်နဲ့နွယ်ရက်ပဲအနံ့လည်းပဲသူ့ရဲ့နွယ်ရက်ပဲအရတာလည်းနွယ်ရက်ပဲအဲကိုမှကျတော့ဓာတ်သုံးပါအင်းနာရောတာပူလာအေးတာအကျန်းလို့သိရကြတယ်အဲမနှောကျတော့ဖွဲ့စည်းအာဘောအာဘောဓာတ်လွန်ခဲ့တယ်ဆိုတာတတ္တဝထဲပါရလားမပါဘူးတောက်လျှောက်တောက်တိပြီးပါပေါ်တဲ့ဓာတ်ကလည်းမြဲမလားပြောင်းမလားအဲ့မှာရုပ်ဘက်ကကြည့်တော့ရေမြုပ်လို့ပဲတက်တော့သွားတာမတွေ့တာပေါ့။အဲ့ဒီတွေ့ရင်လည်းခန္ဓာဖြစ်တဲ့တွေ့မလားဘူးလား။အနားမလားဘူးနော်။ဒါမလို့ပုထုဇဉ်ကနားမလဲတော့ဟာခန္ဓာငါးပါးမသိဘူးတဲ့သူက။ဟောတပါး6တပါး5တပါး4ခက်ကုန်ပြီဒီမှာစိတ်တွေညစ်လို့။နောက်ဆုံးတပါးသွားမိတဲ့ခါကျဒီတိုင်းဖြေလိုက်တယ်။ရံကိန်းစီတမှုရိယဓမ္မတပ္ပန္တဒီရဓမ္မတိဘောပေါ်ညာပေါ်အကြောင်းကြောင့်ပေါ်တဲ့အာလောချုပ်တာပြီလို့ငါရှုတာ။အကြောင်းကြောင့်ပေါ်အကုန်ချုပ်တာပဲ။ပေါ်ညာပေါ်ချုပ်တာပြီလို့ရှုလိုက်တာ။ဆိုတော့ကဏ္ဍကြီးတွေမပါတော့ဘူး။စိတ်တွေညစ်ပြီးတော့ဖျားစီရောက်လာ။ဉာဏ်တရားမတူဘူးဖျား။ပြောတယ်နော်။ပြောတော့ဖြစ်တာတဲ့။တင်းကဥမပြင်းမယ်တဲ့။ဆင်းစရာတောက်ကလူမာဟု။တီဗီမြစ်ချောင်းလာဖြစ်တဲ့လူမာဟုတဲ့။သူ့ဆင်းနဲ့ပောက်ပင်ပင်ဆန်၅ပါးနဲ့ကျိုးပြီးတော့တက်ရမယ်တဲ့။ဆိုတယ်ကပေါ့ပင်ပြန်ဆန်၅ပါးကိုသွားရှာခိုင်းတာအမျိုးကပါအပြီးပေါ့နော်တမ်းလို့စစ်တာတဲ့သူကပေါ့ပင်မသိဘူးတဲ့လမ်းမှာမေးတယ်တဲ့ပြီးတော့ပထမလူမေးလိုက်တော့လောလောဆယ်ကနှွေးခေါင်းကတော်ထဲမှာသွားရင်သွားမိလောင်ထားတော့တင်းကုတ်တို့လိုဖြစ်နေတာမိလောင်ကုန်ကြီးရှိတယ်တင်းသွားရင်ခုနေသွားရင်တဲ့မိလောင်ကုန်ကြီးလိုမဲမဲကြီးတွေ့နေမယ်တဲ့ပြောလိုက်တယ်ဆိုတော့သူကအဲ့ဒါမကျင်းတဲ့တင်းကုတ်တယောက်ထပ်မေးတယ်ပေါ်မယ်ဆိုတာဘလို့ဟာမျိုးလဲရာလို့မျိုးတော့ဟိုကမုန်းကြအနေထားကိုပြောလိုက်တယ်အရွယ်သိင်းသိင်းဖားဖားနဲ့အပင်ကြီးလို့ဆိုတယ်လေဒ ဒီပင်လေးပဲပြောတာပဲနော်တရှာရှင်နောက်ပြောက်ထက်နေပြန်တော့အသီးလေးတွေကတန်တဲ့အသီးနဲ့တူတဲ့အပင်လေးအပင်လို့ဆိုတယ်နောက်ပြောက်ပြီးတော့လေရဲရဲနေအပွင့်နဲ့အပင်လို့ပြောတယ်အဲ့မေးတယ်ဘုရားစစ်တာတဲ့သူတို့တယောက်ဆိုတော့ဘာကိုပြောတာလဲတဲ့ပောက်ပင်ဒီပင်လေးကိုပြောတာမလားတဲ့ဘုရားဘုရားအဲ့တိုင်းမှန်တဲ့အရှိကံကတော့ခန္ဓာငါးပါးတစ်ခုလေးပဲပြောတာသိနေပြီလားတစ်ခုလေးကိုပဲဒီဘက်ကဘယ်လိုသွားလို့ယံကျင်းစီသမုဒယဓမ္မတပန္တနေရဓမ္မတိတပတ်ကဓာလေးပါးကသွားတယ်တပတ်ကခန္ဓာငါးပါးတပေါင်းနဲ့ဖြစ်ဖြစ်တပတ်ကဖတ်တာ၆ပါးနဲ့သွားတယ်ဒါပေမဲ့အရှိကံကတော့ဘယ်လိုမျိုးရှိမှာလို့တစ်မျိုးလေးပဲအဲ့မလားဒါပြီးအိပ္ပဏတရား၄ပါးဆိုလည်းပဲမျက်စိမနေတယ်ခန္ဓာငါးပါးပဲဒီတဲ့ပုံရှုစရာမရှိဘူးယောဂကကြည့်ရင်ကာယ ानु ပတ္တနာဝိညာဉ်ကြည့်ရင်ဝိညာဉ်ानु ပတ္တနာစိတ်ကကြည့်တော့စိတ်ကဉ္စပတ္တနာတဘောင်းလဲဆိုရင်ဓမ္မ ानु ပတ္တနာဒါပဲပြောနေတာပဲဒါမြင်တရားအများသလားများဘူးဝါဟာဘယ်လိုပဲရှုတော့မျိုးကဟောရင်လို့ဟောတခုတည်းပဲလို့မှတ်ရမယ်ရပြီလားဒါမြင်ယောဂီဉာဏ်နဲ့မှရှုစရာတရားတခုပဲရှိရမယ်တခုရှိရမှာလားအဲ့တခုကလည်းဘယ်လောက်ဘောတမျိုးလဲဖြစ်နေရမယ်နှမျိုးပြောမသွားရဘူးနော်မျိုးစားကွဲမသွားရဘူးသဘောလားအဲ့ရှုနည်းတွေအများကြီးနဲ့အမျိုးစားကြီးကိုယ်နဲ့ဆိုရင်အဲ့ပုံတကယ်မသိသေးလို့ပဲတကယ်သိတဲ့ပုံကတော့တိုင်းနာတမျိုးလေးဖြစ်နေရမယ်ရမလားတစ္ဆာဆိုတာတစ်ခုပဲရှိကုန်တယ်တစ်ခုဖြစ်ပါမလားဒီကစဉ်းစားဒုက္ခတစ္ဆာခန္ဓာ၅ပါးကတစ်မျိုးဖြစ်ပါမလားတစ်မျိုးလေးဖြစ်ရမှာပေါ့သဘောလားတစ်မျိုးကလည်းတစ်ချိန်ပေါ်ရင်ကဲစိတ်ကိုရှင်းကြည့်ခန္ဓာ၅ပါးဒီအလုံးတည်ပြီးတာဘယ်ချိန်ပေါ်လာလဲပြီးတော့အာယုန်နဲ့ဘာရတိုက်ချင်းဒါပေမဲ့အဲ့တိုက်ချိန်မှာလည်းပဲစိတ်ကဒီပင်နဲ့မှသိပ်ပေါ်ပါမလားဒီသိပ်ပေါ်ရင်စိတ်ဒီအောင်သွားတိုက်မှလာပေါ့လို့စိတ်သိပ်ပါမသွားဘူးလားဒါပေမဲ့စိတ်စိတ်သိပ်ဒီလူကြီးပေါင်းတော့မှခန္ဓာငါးဖြစ်တာမလားဒါပေမဲ့ခန္ဓာငါးပါးဒီပင်နဲ့မှတစ်ခုပေါ်ပါမလားတစ်ခုပဲပေါ်လားသဘောလားအဲ့ဒီမျက်စိနာပေါ်နေချိန်မှာကျန်တဲ့ငါးပါးတာပေါ်ပါမလားမပေါ်ဘူးမြန်လုံးလို့ဆက်တဲ့ထင်ရတာဘူးရမယ်နော်နာမပေါ်ချိန်မှာကျန်တဲ့ငါ့ကိုပေါ်ပါမလားပေါ်ဘူးမြန်လို့စက်တင်ရလားနှာခေါင်းမှာပေါ်ချိန်မှာခန္ဓာငါးဖြစ်ပြီနော်တိချိန်မှာကျန်တဲ့ငါ့ကိုပေါ်ပါမလားတရားတယ်နော်မြန်လို့လည်းစက်တင်ရနော်ကောင်းပြီရှားမှာတိချိန်မှာကျန်တဲ့ငါ့ကိုပေါ်ပါမလားတရားတယ်နော်ကိုယ်မှာတိချိန်မှာကျန်တဲ့ငါ့ကိုပေါ်ပါမလားဟုတ်မနှာမှာပေါ်ချိန်မှာကျန်တာပေါ်ပါမလားဒါမြင်မှတ်မှာအသေးဆုံးအချိန်မှာမှတ်ရမှာအသေးဆုံးအချိန်တကယ်မလို့အသေးဆုံးအချိန်မှာဆိုရင်ခန္ဓာ၅ပါးဒီတစ်ခုပဲပေါ်မှာပေါ့ဘာပေါ်လဲပေါ်ပြီးမြဲမလားပြောင်းမလားဖြောက်တာပဲရှိတာဘယ်တော့ကလည်းမရှုစရာတမင်းငကုရှိမလားတစ်ခုပဲတစ်ခုကလည်းမကြည့်ကြည့်လူလူပေါ်တာလားအเจ้าကြောင့်ပေါ်တာလားဟုတ်တယ်ရုပ်နာပေါ်မှာအเจ้าကြောင့်ပေါ်တာပေါ်ပြီးကြည့်ပျောက်သွားရင်ပြန်လာပါမလားပြန်မလာတာနိရောဓခေါ်တာလေပြန်မလာချုပ်ရင်းသွားတာပဲပေါ့ဒါပြန်အကြောင်းကြောင့်ပေါ်ရင်ပြီးတော့လဲချုပ်တာလေယံကိစီသမုဒယဓမ္မံတပန္တံနိရောဓမံတိအကျဉ်အကြောင်းကြောင့်ပေါ်တဲ့သဘောတရားအာလုံးတို့သည်ထိုအာလုံးတို့သည်ချုပ်ခြင်းသဘောရှိတယ်ပေါ်နာပေါ်တော့အကြောင်းကြောင့်ပေါ်ရင်ချုပ်တာကြီးပဲရမလားဒါမြင်တကယ်ရှိပါတဲ့ဒါကလက်လည်းမလားအဲ့တော့ဒီလောကလုံးမှာသူစီရသဘောတရားတစ်ခုတည်းအဖြစ်နဲ့ရှားခြင်းတဲ့ခွဲရမှာတကယ်အရှိနဲ့အခေါ်အရှိတစ်ခုပေါ့တောင်းဆရာကြီးဆုံးဖြတ်တာနော်တရားရှိတာမှာဧကောဓမ္မလို့တရားတစ်ခုလည်းမှာဧကောဓမ္မမှာသတ်ဆုံးထားတာနော်ဧကောဓမ္မဆိုတာဆရာကြီးဆုံးမှတ်ခဲ့တာနော်ဒီဘုရားတို့တထုံမင်းဆရာတော်ဘုရားကြီးဆိုရင်မျိုးစစ်တော်ဆရာတော်ဘုရားကြီးကြားဥတာမလားအဲအဲသမေခန္ဓာ7000လောက်အကုန်စုလိုက်တယ်အနှစ်တရာချုပ်ရင်ဗိဓိကသုံးပုံပဲရတယ်ဒီရသုံးမယ်အနိတ္တာရက39ပါးဘောဓိပက္ခေယဘောဓိပက္ခေယအနိတ္တာရမဂ္ဂင်7ပါးနောက်ဆုံးမိပင်္ဂသာရပါနော်မဂ္ဂင်7ပါးဒီသိက္ခာ3ပါးမှာသွားစုဒီရတိုင်းပညာနော်အဲသိက္ခာ3ပါးဒီဧကောဓမ္မမှာပြီးတယ်တဲ့အရှုဏအရှုဏတဲ့ကြည်မှာခန္ဓာနိရောဓတွေ့ကြည်မှာအကုန်ပါတယ်ဆိုတရားတစ်ခုပဲပေါ့နော်ရှုစရာတလန်းလုံးတလန်းနဲ့ရှိတာဘူးဒါမြင်သတိပဋ္ဌာန်ဆိုတာလည်းခန္ဓာ5ပါးကိုရှုတာပဲတလန်းနဲ့ပဲသဘောလားလေးလည်းနေရှိတဲ့သဘောနော်ဒီလည်းမြေသဘောပဲလို့မှတ်ထားရမယ်နော်ဒါမြင်ဘလောက်ပဲဘဝရည်ပြောင်းပြောင်းအရှိကံကတော့တခုတည်းပဲလို့နားလည်ရမှာအေကောဓမ္မနော်ဒါကိုပဲဉာဏ်နဲ့သိအောင်ဆူရမှာပဲအဲ့တော့ခန္ဓာငါးပါးဒီပေါ်လာရင်ကဲ လိုလိုပေါ်လာလားအကြောင်းကြောင့်ပေါ်လာလားပြီးမြဲမလားပြောင်းမလားပြန်လာပါမလားဆိုကြည့်ပါဦးယံကိစီသမုဒိယဓမ္မတဗန္တတရားဓမ္မတို့တလောကလုံးအတွေ့တကယ်ရှိရတဲ့တရားတွေရှိတယ်အဲ့တော့ခွဲတဲ့ဌာနအခေါ်အရှိနဲ့တကယ်ရှိခွဲရမှာတဲ့ဘာလဲပါတော့အခေါ်အရှိနဲ့တကယ်ရှိတရားနားလည်ရမယ်နော်အခေါ်အရှိဆိုတာရှိတော့ရှိတယ်တဲ့အခေါ်တက်တက်ရှိတာတကယ်မရှိဘူးတဲ့တကယ်ရှိကြတော့ရှုလို့ရတယ်အခေါ်ရှိတာရှုလို့မရဘူးဥပမာဖြင့်လူဆက်စကားလုံးလူဆိုတာဒီဒါပြည့်နေတဲ့စကားလုံးတစ်ခုနော်အဲ့ပြည့်နေတာအတမုခံတဘောရှိရမယ်တမုလိုက်ရင်တမုခံတဘောရှိရမယ်ဥပမာဖြင့်ရေခွက်လို့တမုရင်ဒီဘက်ကိုကိုက်ကြနိုင်ရမယ်တမုတဲ့စကားကရေခွက်ရသမုခံတဘောရမလားလက်ဆိုရင်လည်းပဲသမုဒ္ဒစကားလက်ဆိုရင်ဒါကိုသတ်မှတ်ထားတာပေါ့ဟုတ်ပါလားကလေးတွေကဘုန်းကြီးတို့သမုဒ္ဒပြောင်းထားမှာပေါ့နော်ဒီနေရာကိုလက်လို့သတ်မှတ်ထားရင်ကလေးကဒါကိုလည်းမျိုးထိုးပြန်မှာပဲနှာခေါင်းကိုလက်လို့သမုဒ္ဒစထားရင်လက်ပြပါဆိုရင်နှာခေါင်းပြရင်ပြနေမှာပဲဒါပေမဲ့သမုဒ္ဒကအစနှာခေါင်းသမုဒ္ဒထားလို့ဒါကိုအစနဲ့နှာခေါင်းကိုလက်လို့သမုဒ္ဒလို့ရှိရင်လက်ကြပါဆိုနှာခေါင်းကင်ပြမှာပဲတော့ပေါ့လားသမုဒ္ဒါကတော့သူကအရှင်ဖြစ်နေသူကတကယ်မှမရှိတာဘူးတော့ပေါ့လားဒါမလို့ဒီနေ့ဆရာဟောတဲ့ပါတာပေါ့တချို့နေမှာကုဇနီးတွေကိုအတော်ခေါ်တဲ့နေအတော်တော်သွားခေါ်တော့ဟိုကညံတွေ့ရောအဲသမုဒ္ဒါကကြိုက်လို့သမုဒ္ဒါကြတာပေါ့သဘောဝင်ပါလားဒါပေမယ့်အခေါ်တက်တက်ကြတော့ဒါတက်တက်အခေါ်ရှိတာရှိတာပဲတကယ်ရှာမရလို့ရှိရင်အဲ့ဒါရှုလို့မရပါတဲ့ဒါပေမယ့်ဘုရားပြောမယ်လူဆဲစကားလူကသမုဒ္ဒါမလားကဲသမုဒ္ဒါသဘောပြပါဆိုရင်ဘယ်ပြမလဲကိုယ်ကိုယ်ကိုင်ပြမှာပေါ့နော်ကဲပြတဲ့နေရာကိုရင်ဘက်ဆိုရင်ဘက်ပေါ့ဒီနေ့ထိမယ်ပြီးပြီမေးပြီးခံစားကြည့်မယ်စိတ်နဲ့မေးမယ်ကဲအဲ့ကိုင်ပြတဲ့နေရာကပူလာနွေးတာတော့ပြီးမယ်ခံစားရမယ်နော်ပြီးလက်မှတ်ပြီးကိုင်ထားရင်မနှောဒီပေါ်မလာဘူးလားရင်ဘက်ပုံပေါ်လာမယ်လက်ပုံပေါ်လာမယ်နားထောင်ကြည့်ပါကျွန်တော်လက်ပါလို့ဖြေးပေးရလားဒီမင်းထိတဲ့နေရာကကိုမထိတဲ့ခန္ဓာ၅ပါးကာယပဒါရနမ၅ဖြစ်နေတယ်ဒီမှာနော်ဟုတ်ပေါ့လားကာလမကြမနောမှာကလက်ပုံရဲ့ရင်မက်ပုံပေါ်မလာဘူးလားခန္ဓာ၅ပေါ်နေတာအဲ့ပေါ်တဲ့သဘောတရားကကျွန်တော်လက်ပါလို့ဖြေရလားဒါမင်းခန္ဓာ၅ကပရမတ္ထအရှိသဘောတရားတော့ရှိတယ်အခေါ်ကတော့မရှိပါပြည့်ရကတကယ်မရှိဘူးဟုတ်ပေါ့လားလူလို့မမခံမင်းနဲ့ကဲကောင်းကင်ကြီးပြန်လို့ရှိရင်တက်တက်ထိတဲ့နေရာလေးကအေးတာပူတာမသိရဘူးလားသိရင်ကာလမကြာမနှောမှာကလက်ကောကောပေါ်မလာဘူးလားခန္ဓာကားပေါ်တာနော်ကဲကျွန်တော်လူပါလို့ဖြေရလားအမေလူဆိုတာကြီးအခေါ်တက်တက်တော့ရှိတယ်တကယ်ရှိတာခန္ဓာကားပါခန္ဓာကားတော့ရိုးပုံနဲ့ဖြစ်ပြန်နော်ညံ့မှချုပ်တာပဲတကယ်ရှိတာသဘောပေါက်လားရမယ်နော်ကဲနတ်နတ်ပြပါဆိုရင်လေလည်းမျိုးထိုးပြရင်လည်းမြင်ရတာပေါ့မျက်စိမှမြင်ရတယ်မျက်စိမိလည်းမနှောမှာအိပ်ပေါ်မလာဘူးလားတမီးကျွန်တော်နတ်ပါလို့ခန္ဓာ၅ပါးပြောရလားဟုတ်ဟုတ်ပေါ့လားခန္ဓာ၅ပါးဖြစ်ပြတော့တကယ်ရှိတယ်ဒါပေမဲ့အခေါ်ရတာတကယ်မရှိဘူးနည်းနည်းနော်ဒါမှမဟုတ်ယုံနာခန္ဓာ၅ပါးကိုတဲ့ငါလို့သမုတ်ကျွန်ုပ်ဆိုတာပြောရမလားဟုတ်ပေါ့လားဘုရားရှင်ကိုယ်တခါပါတယ်လေဒီမကံဆိုတော့ဘုရားပြီလို့နော်ခန္ဓာ၅ပါးယုံနာတဲ့ဘာဝကိုငါဟုသမုတ်ကျွန်ုပ်တို့သည်လို့ဆရာကြီးပြရှင်းပြထားတာခန္ဓာ၅ပါးယုံနာတဲ့ဘာဝကဲကိုမလောင်ရင်မနှောမှာခေါင်းရင်လည်းပေါ်မနေဘူးလားသူကတော့ကျွန်တော်ခေါင်းမှာလက်ပါ၅ပါးပြောရင်လားသူအဲ့ဒါသမုတ်တာပဲသူခန္ဓာ၅ပါးကိုပဲအကောင်ထည်ထင်းပြီးသမုတ်ထားတာမှန်ပေါ့လားအဲ့ငါဆိုတာလည်းတကယ်မရှိသမုတ်ထားတာတကယ်ရှိတာကခန္ဓာ၅ပါးဖြစ်ပြတဲ့တကယ်ရှိတယ်မှန်ပေါ့လားတကယ်ရှိရခန္ဓာငါးဖြစ်တဲ့တကယ်ရှိယုံနာဖြစ်ပြတဲ့တကယ်ရှိကြောင်းကြောင်းပေါ်ချုပ်တာတကယ်ရှိနည်းနည်းနော်စကားလုံးပါရလားဒီမြအခေါ်စကားလုံးနေမပါဘူးလေဒီမြရှုမဲ့ဆဲချိန်မှာငါးဆက်စကားလုံးလူဆက်စကားလုံးရှိရလားရှိဘူးတကယ်တိတဲ့ချိန်မှာမရှိရဘူးဒီမြတန်တဲ့ချိန်မှာကြတော့ဘုရားလို့မင်းနော်သုံးပါတဲ့တကယ်မှန်နော်မသုံးလို့မရသုံးရနိုင်မယ်တဲ့မှတ်ဖြင့်အမေအဖေသုံးရပါတယ်ဘုရားတရားတန်ခါသုံးရပါတယ်အရှုမဲ့ဆဲမှာတော့ခန္ဓာငါးပါးဖြစ်ပြတာသိရမယ် အရေးကြီးတယ်နော်ဒါခက်တယ်နော်ဒီနေရာမှာမကျင့်တတ်ရင်ဖြစ်အဆုံးရောက်တတ်တယ်ဒါကြိုသင်ရမှာနော်အခေါ်အရှိလိုက်စားပြီးရောက်ရင်ပင်နေရလို့ဆိုပါတယ်ပညာကိုပဲအထက်တတ်တာဖြစ်နေထင်မှတ်ပြီးတော့ခန္ဓာ၅ပါးအထက်ထင်မှတ်နော်ပညာလိုက်ပြီးတော့တကယ်ရှိထင်ပြီးတော့အခေါ်ကိုတဏှာဥပါဒံကံနဲ့လိုက်စားလို့ရှိရင်အပေလေးပါးသွားနိုင်တယ်တကယ်အရှိရတော့ခန္ဓာ၅ဖြစ်တဲ့ကိုလိုက်ရင်တော့ဟာအတေလွတ်မယ်တဲ့ဇာတိမလာရောက်မယ်တကယ်အရှိလိုက်စားပြီးရောက်ဤပင်လို့ယူပါအခေါ်အရှိလိုက်စားပြီးရောက်ဤပင်လို့ယူပါဆိုကြအောင်နော်အခေါ်အရှိလိုက်စားပြီးရောက်ဤပင်လို့ယူပါတကယ်အရှိလိုက်စားပြီးရောက်ဤပင်လို့ယူပါပြန်ဆိုပါဦးတကယ်ရှိဟုတ်ပြီနော်ဒါချင်းစီမှာဆုံးမှန်ကြတာနောက်တစ်ချက်ဒီမြတ်မတ္တကဘုန်းကြီးအခေါ်ကိုတဲ့ပါဠိလိုအားဖြင့်သမုဒ္ဓိတစ္ဆာလို့ခေါ်ပါတယ်တဲ့သမုဒ္ဓံနော်သမုဒ္ဓိတစ္ဆာလို့ခေါ်လို့သမုဒ္ဓိတစ္ဆာသမုဒ္ဓိတစ္ဆာတကယ်ရှိရတော့ပရမတ္ထတစ္ဆာလို့ခေါ်တယ်တကယ်ရှိရပါလို့ဆိုတာတစ္ဆာအဲ့တော့တရားကျင့်တဲ့အခါမှာတဲ့ဒီနေ့ယောဂီများလိုအပ်ချက်ကိုစီးထံများဆုံးမခဲ့တာနော်သမုဒိတစ္ဆာလည်းပဲအဆူမနာပါစေနဲ့တဲ့ပရမတ္ထတစ္ဆာလည်းနည်းမကျော်ပါစေနဲ့လို့ဆုံးမခဲ့တယ်သမုဒိတစ္ဆာလည်းပါလေအဆူမနာပါစေနဲ့ပရမတ္ထတစ္ဆာလည်းနည်းမကျော်ပါစေနဲ့ဒိဋ္ဌိကပရမတ္ထနေကျော်တာပြောရင်တာနော်ဉာဏ်နဲ့ရှုနေစေမှာတော့ခေါင်းလက်ခြေကိုငါသူယောက်ျားမျိုးမပေါ်ရလားနဲ့တန်ဆိုင်တာနော်တန်ရက်ကတူသိနေပြီကာလလက်တွတ်နေပြီမနေ့ကတပတ်ခါလည်းမပါဘူးနော်အဲ့ဒါကိုတဲ့လောကအသုံးထဲမှာသွားမထည့်နဲ့တဲ့ဟုတ်ပါလားမရောရဘူးနေမကြောရဘူးကဲမျက်စိနဲ့မြင်တဲ့အခါမှာရှင်သာရိပုတ္တရာကြီးကိုကြည့်နော်နောက်ဆုံးမိတ်ထဏဝန်ချက်ကနေကြတော့ပါဘုရားရှင်ကိုကြောတော့လားမနက်ကြည့်ညူပြီးကြောတော့လားသင်္ကန်းနော်တိုင်ဖြစ်ခဲ့တာတဲ့ဘုရားရှင်ဖူးရင်ဖြစ်ခဲ့တာအခုနောက်ဆုံးဖူးခြင်းပေါ့ဘယ်လောက်ကြီးဖူးလဲဆိုရင်လက်ဥချင်းပြီးနောက်ကိုဆုတ်သွားတာမမြင်တော့မှပြောပြတယ်တောက်ကြည့်ညိုလိုက်တာဆရာစဉ်းစားစဉ်းစားတကယ်ဆိုရင်ကဲခန္ဓာငါးပါးယုံနံမယ်ကတော့ဆရာမလို့ဆိုပြီးတော့ပြစ်ထားခဲ့ပါလားနော်ဟုတ်ဘူးအစွန်းမရောက်တာဘူးနော်တရားမှတ်ပါဂုံနဲ့တကွရှစ်ခိုးတဲ့ရှစ်ခိုးကမှဘုရားရှင်မိတို့တော့ခေါ်တဲ့မိနဲ့တကွယဟန်းတာမှ900သာမဏေဘုရားဘုရားကိုယ်တိုင်သိညာရှောက်ပြီးအစီမံပေးတယ်။ဘာတိပတာနေပါမလားမနေဘူးနော်။ညမက်ကြညမက်ကြအစွန်းမရောက်ရဘူး။ပိဋကတ်တွေလာကြတယ်ကောသလမင်းကြီးဆိုမင်းကြီးပဲခေါ်တယ်။တမိတော်ဝိတခာတမိတော်ဝိတခာပဲခေါ်တယ်။ရတက်ကောင်လို့ခေါ်ရလား။ခန္ဓာငါးပါးကောင်လို့ခေါ်ပါမလား။ခေါ်ဘူး။နေတယ်မလား။ပြောမတော့ဘူးနော်။တခါအနာဂတ်စီမံကိန်းဘုရားစီမံပေးတယ်။ကလာမရှိဘူးဆိုပြီးတော့ဘုရားမနေဘူးနော်ပြည့်စုံမနေကြနဲ့နော်အရေးကြီးတယ်နော်နောင်အနာဂတ်သာသနာအရှိတရားဘာလို့မဖျားလို့ရှင်သာရိပုတ္တရာလျှောက်တော့ဟာဝဏိစီကံတတ်မှတ်ရမယ်ဆိုဘုရားဝဏိစီကံတတ်မှတ်ပေးခဲ့လို့ဥပဒေထားခဲ့လို့ဘုရားသာသနာကုချိန်တီတည်မြဲနေတာတောင်းလို့ရရှာနိုင်ငံမှာကုလျှောက်ကြီးရှိတုန်းကရှင်တို့ဘုရားလာဘူးတော့တဲ့စင်ကြရတာရှင်တို့ဘုရားကြီးကိုကြည်င်းကြည်နေတော့အခါရိုးတိထိုင်ကြတော့တာဘူးကြတော့တာလေသမီးကကတော့ဆိုအံ့ဩလို့ဘာဖြစ်လို့ကတော့လဲပေါ့အာတဲ့အံ့ဩလို့ပါတဲ့နှစ်ပေါင်း2500ရှိကျော်ပြီတဲ့ဥပါဒါကိုတည်တော့နေနေတာတော့တည်မြောက်ကြာရနှစ်ပေါင်း2000ကျော်တည်အောင်ဆိုတော့နည်းတဲ့ရည်ချင်းမဟုတ်ဘူးဒီပုဂ္ဂိုလ်ကြီးလေးစားလို့ပါဆိုကတော့လာမြေဥပါဒါဘယ်လောက်ကြမ်းမခင်မထင်ဘူးတဲ့အဲ့လောက်ကြထောင်ကြမ်းမထင်ဘူးတဲ့သတ်တည်တယ်ဘာလဲတခုကကြာကြာတော့ဘယ်လိုမလွယ်လောက်လေအဖျားရှင်ကအမှန်ကြီးမဲ့ညာလိုက်နေမှုလို့နော်ထားပဲခင်နေတာတော်လေးစားလို့ပါလို့ဆိုတော့ခံရဘူးလေဆိုနော်အဲ့တော့မှတ်ပါနောက်အနာဂတ်တွင်လည်းဘုရားစီမံပေးတယ်ဆိုတော့အနာဂတ်အကြောင်းအရာဘုရားမတွေးဘူးလားပြစ်စီမံပေးတယ်ဒါမြင်ဘုရားကဥမုဒ္ဒိတမရှိဘူးလို့ဘုရားသွတ်ဆုဆွမ်းမှာလားခက်တာပဲလားတို့ခက်တာနော်တော်နည်းအရေးကြီးတယ်နော်အစွန်းမရောက်တင်ရတော့မှာနော်ဟိုးလို့ဆရာတူပေါ်ခဲ့ဘူးလေသူကအစွန်းရောက်ပြီးတော့နည်းကြောတာပေါ့ယောက်ျားမရှိမှမရှိထိတာဒီတက်တယ်ပဲထိတာကနေပါဖြစ်တယ်ထင်းထင်းနဲ့ပေါက်ပြန်ကုန်ရောအမှုတွေဖြစ်ကုန်ရောဖြစ်တာနော်အဲ့လိုမရောပါဘူးနော်သဘောပေါက်လားစီကန်းဆိုရှိရတယ်သဘောပေါက်လားဖះရှင်ရဲ့ ပြောပါတော့ဘုရားကြီးညိုးပြီးကြီးညိုးရမယ်မိဘရှိတယ်ဖေမရှိတယ်ပေါ့သဘောလားဒီမြက်ကပရမတ္တနေကြလို့ရှိရင်အဖေမရှိမပြေလောက်ကုန်မှာပေါ့သဘောဘူးနော်မျက်စိမလဲနဲ့နော်အဲ့တော့အလုပ်ကိုရှုမှတ်ဆဲမှာလွမြောက်ရမယ်တနေ့ချိန်မှာရှိပါတယ်တမင်ရှင်ဘုရားတနေ့ချိန်မှာကြည့်အဲ့လိုခေါ်တော့တကယ်ထင်ရရင်ဘယ်လိုလုပ်မလဲလို့မြင်မှာပေါ့နော်တကယ်ထင်တရားရပါတော့မလားဘုရားရောဘုရားဖြစ်ပါတော့မလားကိလေသာပေါ်မှာနေဘူးလားလို့မြင်မှာပေါ့အဲ့တော့ဥပမာပေးခဲ့တယ်နော်မွေးစားအဖေကိုအဖေလို့ခေါ်တယ်လို့တဲ့ဒီနေ့သူတယောက်ကကလေးတိတိလေးကိုစက်စရဲနဲ့မွေးစားလိုက်တာအတက်တိုင်းနေလို့16ဆုပ်ကိုစက်တင်ပုံနော်အတက်20ဆားပါတော့တိတိတဲ့အရွယ်ကြတော့လားဘေးကပုဂ္ဂိုလ်ကဒါအဖေရဲ့မဟုတ်ဘူးမွေးစားအဖေတော်လည်းမဟုတ်ပြန်ညင်းပေါ့စက်စရဲနေရောပြီးပါရင်ရောပြတော့မှယုံသွားပြီဟောဟုတ်ပါလားအိမ်ကရှိတာကမွေးစားအဖေပဲလို့သူသိပါတယ်။နေကမွေးစားအဖေအိမ်မှာနေတာဘူး။အိမ်ပြန်သွားတော့ကစဉ်းစားကြည့်မွေးစားအဖေလို့ခေါ်မလားအဖေလို့ခေါ်မလား။အဖေပဲခေါ်မှာပဲ။ဒါပေမဲ့အရင်တော့ခေါ်တဲ့အဖေဆိုတဲ့အတန်နဲ့နောက်ခေါ်တဲ့အဖေအတန်အတင်းတူရလား။တော်တော်ခြားနားသွားပြီ။အိမ်ပြန်အဖေတော့ခေါ်တော့ခေါ်တာပဲ။ဘာကွာသွားတာလဲ။အတိကွာသွားပြီမလား။အဲ့လိုဖြေရမယ်တဲ့။နားလည်မလား။မနေ့ကဘာလုပ်မလဲဟေးဘာလုပ်မလဲဟေးလို့ပြောတော့ပြောတာပဲအတိကွာနေရမယ်ညနေပြန်အတိရင်မတူဘူးနော်ဘာဖြစ်အိမ်သားများစီဝါကြောင့်ပြောပြပါစီမံပေးပါတို့တော့မွေးစားအဖေကိုအဖေလို့ခေါ်သလိုအတိပြောင်းနေပြီတဲ့ဟုတ်ပေါ့လားဒါမှမဟုတ်ပြင်ပအမှုရာနဲ့အရိယာတွေကိုပြင်ပလို့မရဘူးညနေပြန်နော်ဖခင်ရှင်နဲ့ပြင်ပမှုနဲ့သာပြင်ပလို့ရပါမလားမရဘူးဟုတ်ပေါ့လားရဟန္တာကြီးလည်းပြင်ပမှုတော့ပြောလို့ရပါမလားတကားကသူတို့ကလိုပြောနေတာပဲအဲအတိကြတဲ့တအားกว่าနေပြီတဲ့နည်းနေပြီနော်ဒါမလို့ဆိုကြအောင်နော်သမုဒိတစ္ဆာလည်းအစူးမနာပါစေနဲ့ပရမတ္ထတစ္ဆာလည်းနေမကျော်ပါစေနဲ့ကဲဆိုကြည့်ပါဦးတောက်ဆိုပါဦးရောက်ပြီဒီစီပိုင်းနေပြဲတော့ပြောမရဆိုများတော့ဘုန်းကြီးတယောက်ခေါ်လာဘူးလေသူကဆရာကြီးရောက်လာပြီးတော့ဆရာကြီးရောက်လာပြီးတော့ပရမတ္ထနေကြုံသွားတယ်ခေါ်လာပေါ့ခန္ဓာကမထမ်းတော့ဘူးသူကမပြတ်မလဲရိတ်တမထိုင်နေနေတော့တာပဲအိမ်လည်းမပြန်တော့ဘူးစီဝါမရှာတော့ဘူးမရှာတော့ဟာတည်ချင်းရှိတဲ့ပုဂ္ဂိုလ်ကခေါင်းမဆုံတော့စီဝါကြတာပေါ့လင်းကဆယ်ရင်ရှုံးလဲတော့မပြန်ပေးပြီးတော့လောက်တော့အဲမင်းကလည်းပြောလို့လည်းနားမထောင်တော့ဘုန်းကြီးခေါ်လာဘူးတဲ့အဲဘုန်းကြီးကသူတစ်ခေါက်ပဲထောက်ကြတယ်ဘုရားရှင်မပြတ်မလတ်ထိုင်ပြီးနေသလားဆုံးမခံတော့ဘူးလားလို့ပြီးတော့ဆုံးခံနေတယ်နော်ဘုရားရှင်လည်းပဲပါးရရှင်တကားကြီးပဲတန်ကောက်စာတော့ခတ်တာပေါ့တော့ခတ်တယ်မိတ္တင်ကတိတ်ကြီးတယ်ဘယ်တော့မှမောင်ရမလုပ်တော့ဘူးလားဆိုတော့သူစိတ်ကြီးမြင့်သွားတယ်အဲတော့ခန္ဓာဝင်ထမ်းရမယ်နော်တာဝန်ရှိတယ်တော့ပေါ့လားယဟန်လည်းယဟန်ရောက်ယဟန်တာဝန်ရှိတယ်တိဖို့ဟာသင်္ကန်းချူပါတယ်ပြင်ရင်လည်းချူပါတယ်နော်အဲဆုံးခံရတယ်ယဟန်တံစာလည်းပြည့်ရတယ်တရားလည်းပြန်ဟောရတယ်ယဟန်တံပေါ့နော်တိုင်းနိုင်အကုန်လုပ်ပြရတယ်ဒါဝတရားတာဝန်ရှိရမယ်တာဝန်လုပ်ဖို့တရားကြည့်ရမယ်ဟုတ်ပါလားအဲ့ဒီမထမ်းမင်းနဲ့ခုနကပရပတ်ထိုင်နေကြောပြီးတော့မနေ့ကမရှိတပတ်ကမရှိဆိုဒီဖြစ်ပါမလားအေးကြီးတယ်နော်အဲ့တော့ပြောပြတယ်မောင်ရင်လို့ဒီလိုမဟုတ်ဘူးလို့ယဟန်တံကြီးများလည်းဆုံးခံရင်းနဲ့တို့ရင်ကရင်နေပဲဒီရောက်ဆက်ကျင်သွားတာလို့အမူအရာလေးမထည့်သွားတာဒီပဲနေရင်လေးထည့်ပါတယ်လို့ဒီနေ့ရှင်သာရိပုတ္တရာကြီးတောင်းချောင်းတစ်ခုမှာဖုံနေမလဲအမိုက်တယ်မလဲပဲနဲ့ဖုံဝင်စားလိုက်တာဘုရားရှင်ကတိတိချင်းဘုရားရှင်ပြီးတော်မူတာကြောင့်နော်ဖုံထဲမှာခြေရာချပခဲ့တယ်ခြေရာချပြီးဘုရားပြန်ကြွားပါတယ်ဘုရားမြတ်ကြီးကဖွားထားတဲ့ခါကျတော့ခြေရာမျက်နှာမှာဘုရားကလိုက်သွားတယ်ဘုရားကဆုံးပါတယ်နော်တကယ်တရားစစ်သူကြီးရမှာတဲ့တရားသနာဝတ်တယ်မလုပ်ဖဲနဲ့ဒီလိုဖုံဝင်စားရင်တဲ့နောက်ရှိတာရဏဘယ်လိုဖြစ်မလဲတဲ့စဉ်းစားနော်ကိုယ်ခန့်တိုင်ရှင်းမလုပ်ဖဲနဲ့တရားကြီးထိုင်နေလို့ဘုရားကအလိုမခေါ်ဘူးဒါပေါ့လားလောကပညာကဘုရားမပယ်ဘူးနော်တစ်ဖက်မျှပြီးပြန်ဟောတာတာဝန်လည်းကြီးရမယ်တရားလည်းပဲရရမယ်ဒါပေါ့လားတောင်းတဲ့ဆရာဘုရားဆုံးမှာဘူးလေတာဝန်ကြီးပါမတွေ့တာနဲ့ တောင်ဝလေးဒီရနဲ့တွေ့လဲမတွေ့တာရဘူးတွေ့တာတာတဏှာပြောတာနော်တောင်ဝလေးဒီရနဲ့တွေ့လဲမတွေ့တာပါနဲ့ဟုတ်ပါလားပြန်ပြမယ်နော်တောင်ဝလေးဒီရနဲ့တွေ့လဲမတွေ့တာနဲ့ဟုတ်ပါလားပြန်ဆိုမယ်နော်တောင်ဝလေးဒီရနဲ့တွေ့လဲမတွေ့တာပါနဲ့ပြန်ဆိုပါဦးတောင်ဝလေးဒီရနဲ့တွေ့လဲမတွေ့တာပါနဲ့ပြန်မယ်နော်တောင်ဝလေးဒီရမတွေ့တာဘူးနော်တဏှာလည်းမရှိရဘူးအဲ့တော့ခုလောက်မယ်ဦးတရားခန္ဓာဝင်ရှင်လောက်ပါသားမရနဲ့အိမ်တော်နဲ့နေလေဘုရားတောင်ကြည့်ရမယ်နော်သားမရကိုတင်ယူထောက်ပံ့ပေးပါဦးလို့ထိတ်ထားပြီးလုပ်ကြည့်ရမယ်ဟုတ်ပါလားအမေဖေဆုံးခံကြည့်တဲ့ယဟန်တော်ဘုရားတာလူခေါ်တာကြည့်ပါလားနည်းလေလားအဲ့တော့တောင်ကြည့်ရမယ်တစ်ဖက်ကလည်းတရားလည်းဒီနေ့မှမတွေ့တာရဘူးဟုတ်ပါလားဒီလိုသွားရမှာနော်အစွန်းမရောက်ရဘူးဒါကြောင့်ဒီစကားတုံးတယ်ဆိုတော့ဥပဒနာသမားတွေစီပွားကြတယ်ကြတယ်ပြောခံရလို့မကြိုက်ဘူးစီပွားကြတော့ဥပဒနာသမားဘာပြောဆိုဥပဒနာအပြည့်တရားလုပ်တာကိုလည်းကြားမှာပေါ့လို့ပြောတယ်လေသင်္သာသနာမဟုတ်ဘူးကျင့်တာလွဲလို့အနာရိတထေကြီးသောတာပန်သိတ္တတိရွယ်ကြီးချမ်းသာပါအနာဂတ်ကြီးတော့ဖြစ်နေပြီဆင်းရဲပါလားဘုရားဆိုအမြဲတမ်းဘုရားဘုမုတ်ကြီးနေလားဘုရားဆိုတအားဆင်းရဲလိုက်ပါလားသင်္သာဘယင်မင်းနေလို့တည်းမြဘုရားမထိတ်ကြည့်ရင်တော့အထူးခံစားတာဥပဒနာကြောင့်ဆင်းရဲတာဟုတ်ပါမလားဟုတ်ပါဘူးကျင့်နေလွဲနေလို့ပါဘုရားကတော့အပြည့်စုံနားမထောင်နိုင်လို့ဤပညာအပြည့်ပါမရလို့ဖြစ်နေကြတာဟုတ်ပါရဲ့လားသဘောစကားဖြစ်မှဆိုကြိုတင်နေရတာနော်ဟုတ်ပါရဲ့ဒီတရားကအုံမြောင်ဟောတာသဘောစကားနဲ့ရက်ထလို့မရဘူးဟုတ်ပါရဲ့လားအစအဆုံးဆုံးမှဖြစ်မှာနော်တောင်ဖွင့်ရငဲ့လို့ချိန်ယူနေတာအဲ့တော့ပတ်ပအိမ်ပြန်သွားရင်စီဝါရေးစီမံကောင်းပါလေစီမံရမယ်နော်တိုင်းဒီမီစီမံရမယ်တာဝန်ရှိတယ်ဘုရားတို့လည်းကြောင်းကြီးကစီမံတာပဲစီမံရမှာပဲသဘောလားအဲစီမံတာကဘယ်တော့မှမကြပါဘူးသဘောလားစီမံခံခွဲရင်းနဲ့ယောက်ကဘာလို့လဲဘွေးစားအဖေကိုအဖေခေါ်သလိုတိနေရမယ်နည်းလိုက်ပြီနော်ပြီးရင်ကိုယ်ပိုင်ချိန်နဲ့အများကြီးပဲရှင်ဗျာအိမ်မှာအချိန်မရဘူးဆိုပြောကြရတယ်ဟုတ်ပါဘူးရပါတယ်ကိုယ်ပိုင်ချိန်နဲ့အများကြီးပဲအဲပြောကြည့်မယ်နော်ကိုယ်ပိုင်ချိန်ရှိမရှိတရားရှိတော့ဘူးနော်မှတ်ပြီမနေ့စောစောအရာထမယ်ပေါ့နော်ပထခင်နေမှာခင်ဗျညနာမသိခင်မှာအနည်းဆုံး2မိနစ်လောက်ကလေးပြရမနေလို့မရဘူးလားလို့လို့ချင်းချိန်ချင်းမထားရင်နေလို့မရဘူးလားရတယ်နော်အဲ့2မိနစ်ကလေးကကိုယ်ပဲချိန်မဲနေစကားမပြောဘဲနဲ့ကျင့်လို့မရဘူးလားအဲ့ဒါညနာတက်ဖို့လို့သွားတယ်အဲ့ရတယ်မြတ်တဲ့ချားထဲမှာလမ်းလျှောက်ရတဲ့အမူအရာရှိတယ်အဲ့မှာတရားလို့ရှိရလားရှိဘူးတရားကျင့်လို့မရဘူးလားညနာတက်တယ်ခဲ့တိတိကိစ္စစကားပြောကြမလို့ပဲနဲ့ဒါတိတိကိစ္စမလဲအမူအရာနဲ့ပြက်ကိုကြည့်လို့မရဘူးလားရတယ်ဘာမော်လဲရှင်းရင်းနေမရှုပ်ပါဘူးနော်ပြီးရင်လည်းအင်နာတက်မယ်တက်တော့လည်းအင်နာနဲ့ကိုတိတိနေရာနဲ့သွားတဲ့လမ်းကြားမှာရှုပ်လို့မရဘူးလားရတယ်ကိုယ်ပိုင်ချိန်နေပဲနေအင်နာထဲမှာလည်းပဲကဲတရားပိတ်ထားဘယ်လိုမှစကားပြောသုံးညာကာရဖြစ်နေတိကျကဘာဖြစ်နေလားအဲ့မှာလည်းတရားရှုလို့မရနိုင်ဘူးလားရတာပဲမအားဘူးလို့ပြောဦးမှာလားအာရည်နဲ့အများကြီးရှိတာနဲ့ရှင်းရင်းနေမရှိဘူးနော်ယထာကေအစာပြေစားတယ်ကေနော်စားတယ်မှလည်းပဲစားတယ်လို့ကစကားပြောတယ်မဟုတ်ဘူးပဲစားတာလို့မလားလို့တွေးကြမှာမပါတာနော်စကားပြောတာမရှိတော့ကိုမိန်ချင်းဖြစ်မနေဘူးလားစားတယ်မှလည်းတရားရှုလို့ရတာပဲဟုတ်ပါရဲ့လားအဲစီမံတဲ့ခါလာနည်းနည်းစိတ်မစားရလားမေတ္တာနဲ့သုံးရမယ်သူကြတော့ဝိပဿနာထိုင်ဘုန်းကြီးကတော့ဝိမု ക്തി မနိုင်ဘူးနော်ဖះရတဲ့ဘာသာစကားပြောရင်းနဲ့ဝိမု ക്തി တည်းရှိတာတဲ့အဲ့နဲ့ပုံများစကားပြောတဲ့ကမြစ်တန်နေပဲသွားရတော့မှာအဲ့တော့တာသမီကြီးခင်မွန်းတဲ့ခွန်းမလေးကြည့်တဲ့ခါမှာနှလုံးအေးပါစေသူရှေ့လမ်းဖြည်းချမ်းသာပါစေမြစ်တန်နဲ့ပြောဆိုပေးရမယ်စီမံပေးရမယ်ကုသိုလ်တွေကမထွက်နဲ့အကုသိုလ်ကဖြစ်မခံနဲ့နော်အဲ့ပြီးရင်ပြီးတယ်နဲ့သူကပြီးတော့လည်းပြီးသွားတာပဲတိတ်လိုက်တော့မဆက်နဲ့တော့ခုနကအမူအရာရှိသေးလားကြည့်လိုက်ရင်မရှိတော့သူဖြတ်ချက်ပြလိုက်ရမှာဟုတ်မို့လားစီတော့စီမံကောင်းတယ်ဖြတ်ချက်ထားရမယ်သမီးကဒီလိုက်စိတ်မှတ်လို့ရပါတယ်တတိယမှာအားကြီးကြီးရမနေဘူးလားဘယ်ကြီးကြီးအများကြီးပဲမအားဘူးပြောတဲ့ပုဂ္ဂိုလ်ကတကယ်မသိလို့ပြောနေတာဟုတ်ဘူးလားဘယ်ကြီးကြီးအများကြီးရှိပါလေရပြီနော်ဓမ္မကြီးလို့လို့ရင်းနဲ့ခန္ဓာဝင်ထိုင်နေတတိယရှုရပါတယ်ဘာမှမလုပ်ဖဲနဲ့ရှုတာဟုတ်ရဲ့လားဟုတ်ပါနည်းနေပြီလားဓမ္မကြီးဘုနာစကားပြန်ဆုံးမယ်သမုဒိတစ္ဆာလည်းအစုမနာပါစေနဲ့ပြီးတော့နေမကြောပါနဲ့ဤသူတရားအောင်မြင်လို့ဘုရားကိုလည်းကြည်ညိုကြတော့ပါနဲ့လေလားမိပါလည်းကြည်ညိုကြတော့ပါမယ် ဒါအားဖြည့်တာအားဖြည့်တာနော်ရုပ်ရည်သွေးစီရည်ပြီးအာကုသနာအားဖြည့်တာအားဖြည့်မှဒီရှုတဲ့ညာပုတ်တက်တာအပြန်နဲ့အင်းညာမြညာသွားတာနားလည်ပြီလားမေတ္တာနဲ့ရှင်ပြီးကုသိုလ်ရဲ့အားဖြည့်ပြီးတရားရှုလိုက်အခုတွဲနေတာပဲနားလည်ပြီလားကုသိုလ်အပြာကတအင်းညာမြညာဖြစ်နေတာမေတ္တာကုသိုလ်တန်းနေလေမေတ္တာနဲ့ရှင်ပြီးတော့အားဖြည့်သွားရပြည်လာတယ်ရည်သွေးမြင့်လာတယ်ညာလည်းညက်လာတယ်ဒါကဥပဒနာလှည့်လိုက်ပြန်ရင်ပူညာပူကောင်းလာတာပဲလွတ်သွဲပြီးသွားရမှာဒါမှမဟုတ်ဖဲနဲ့တင်းတုံထိုင်ခိုင်းတာဖရာမဟုတ်ပါအဲ့လိုမထိုင်ခိုင်းဘူးသွားပါပြီလားရပြီနော်မျက်စိမလင်းနဲ့နော်အဲ့တော့အလုပ်ရှိတယ်အလုပ်သွားပါထက်လဲလားအဲ့သွားတဲ့အခါမှာလဲကိုယ်တောင်ဝင်ကြည့်ပါစေတောက်စီပါစေဒီတရားရှိတဲ့ပုဂ္ဂိုလ်ကအလုပ်လို့ရင်ပူတော့မှအောင်မြင်နေတယ်ဘာလို့စိတ်မရှုပ်ဖဲလို့နောက်တည်ရှိတယ်မရှုပ်ဖဲဘူးရှင်းရှင်းလေးရယ်ဘာကြီးရုံသားမယ်ဆိုရင်ရုံသားတဲ့ကိစ္စကို easy time စဉ်းစားလို့ရတယ်မရှုပ်သေးတော့နော်ရုံသားရင်ဘာလို့လဲရုံကသွားပစ္စည်းပစ္စည်းရယူစရာလေးတွေလက်မှတ်သွားရင်လိုအပ်တာလေးတွေစဉ်းစားပြီးတစ်ခုချင်းစဉ်းစားပြီးအစအစစဉ်းစားလို့ရတယ်အေးနောက်စီစီနဲ့ချိန်မှန်တော့လို့ရတယ်မားကြမရှိဘူးဟုတ်ပါလားအပြင်သွားတဲ့လက်ဆက်မှာလဲရှင်းရှင်းလေးဒီရောက်ပွားနေမယ်ပွားရင်ဟော်မုန်းပိုကောင်းလာတယ်ရောင်တွေပိုတောက်လာတယ်ပိုကြည့်နေရင်တရားတော်တရားတက်တန်တဲ့အမြတ်လုတ်ပါအောင်မြင်တော့တာပဲဒီပိုင်းလည်းအောင်မြင်တာပဲဗျာနားလည်မလားဟုတ်ပါတယ်နော်အဲ့ဒါအကြောင်းကျဆက်ဆက်တာသိနေတော့ကြောင့်မေတ္တာနဲ့ရှင်ပြီးကောင်းနားလည်ပြီးကျင့်ရင်မေတ္တာကတက်ကလည်းပဲအားကြီးကိုယ်ပိုင်ရင်မှဥပဒနာပွားမယ်ဆိုရင်မကောင်းဘူးလားနှစ်ဖက်လိုရတာနော်ဒီရင်သွားရမှာဒါကသုပ္ပတိယဟန္တာယောဘုရားရှိခိုးတာကြီးရဲ့အဖြစ်ပေါ်တယ်သုပ္ပတိယဟန္တာဆိုတာမေတ္တာဆံမှာအဲရတဲ့ပုဂ္ဂိုလ်ကြီးအတည်းရတဲ့ပုဂ္ဂိုလ်ကြီးဆုံးကံသွားရင်သွားရင်အိမ်တိန်တိန်ရက်တဲ့ရက်တဲ့မြစ်တာဆံပွားပွားသွားတာဒီတရားမဟုတ်သေးဘူးလို့မြစ်တာဆံနဲ့နေတာဒါလည်းဘုရားတာကုခေါ်တာပဲမြစ်တာဆံပွားလိုက်ဒီတရားနှဲ့လိုက်သွားနေတာဘုရားတာကုခေါ်တယ်သဘောကြလားဒါမြင်မပြတ်မလတ်ရှုမှတ်နေရမယ်လို့ထင်တာဟုတ်ရဲ့လားဒါကမှန်တော့မှန်ပါတယ်ဒီစကားနော်သို့တော့တာဝန်နေမကြည့်ပဲနဲ့မလုပ်ရဘူးတာဝန်လည်းကြည့်ရမယ်တစ်ဖက်ကလည်းလုပ်ရမယ်လွတ်သွားရမှာတာဝန်တွေပြည့်ပြန်မှာမဟုတ်ဘူးဟုတ်ပါကြလားဒါတာဝန်တွေပြည့်ပြန်ပြလိုက်တာပါတယ်လေမပြည့်ပြန်ရဘူးနော်တာဝန်လည်းပြရမယ်သဘောပေါက်လားမှတ်မိပြီနော်ကောင်းပြီအမြင်ဆက်အောင်အခုသစ္စာလေးပါဒီဘယ်နဲ့ဖြစ်ပုံကိုကြည့်လိုက်တော့ခန္ဓာ၅ပါးသဘောတရားတွေတဲ့သစ္စာပြီဘာသစ္စာလဲဆိုဒုက္ခသစ္စာလို့ခေါ်တယ်အဲ့ခန္ဓာ၅ပါးပုံမှန်နောက်စိတ်ကအမှန်တိုင်းမသိတဲ့အဝိဇ္ဇာဖုံးလို့ရှိရင်ညံမလာရင်အထေထင်ဒိဋ္ဌိမာနတဏ္ဏလာရင်ခန္ဓာမိယဆက်ခါစံကလောင်မယ်။တောင်ဒုက္ခရဲ့ဖြစ်ကြောင်းသမှုတဲ့တစ္ဆာနားလည်ပြီနော်။အဲဉာဏ်လေးဝင်လို့ရှိရင်တော့ခန္ဓာချုပ်တာတွေ့ပြီတဲ့။ဒါမှမဟုတ်ဆင်းရဲဒုက္ခအလုံးကလွတ်မြောက်စေတဲ့သဘောဖြစ်တော့ကြောင့်ထွက်လန်းဖြစ်တော့ကြောင့်မေက္ခတစ္ဆာခေါ်တာတဲ့။ခန္ဓာအစဉ်တန်းရာနေပြီးတော့ခန္ဓာအစဉ်တန်းတာကိုတန်တရာခေါ်တာနော်။ထွက်မြောက်စေတော့ကြောင့်ဒီဉာဏ်မေက္ခတစ္ဆာခေါ်တာ။လွတ်မြောက်သွားတာကိုအဲချုပ်ရင်းရမြင်တော့ကြောင့်ဒါချုပ်ရင်းရဲ့သဘောတရားနိရောဓခေါ်တယ်တဲ့လည်းမလားဒီညာဘုန်းကြီးတို့ဒုက္ခတစ္ဆာကိုထပ်ပြောအောင်နော်အလုံးစင်မြင်တဲ့အောင်ခန္ဓာ၅ပါးတဲ့တကယ်ဆင်းရဲပါဒုက္ခတစ္ဆာဆင်းရဲလို့ဘုရားဆိုတယ်သို့တော့ဘုန်းကြီးတို့တွေမှာအခုကကြားရတယ်တွေ့ရတာခန္ဓာ၅ပါးပဲနော်အိမ်ကြောင့်တွေ့လိုက်ပါဆိုပေါ်မလာဘူးလားခန္ဓာ၅ပါးပဲသို့တော့ကုသနာမှာဆင်းရဲတယ်လို့ခံစားသည့်အားဖြင့်သိရလားခံစားသည့်လူကျင်တာနော်ကြားဘူးတာမလို့ရှင်ဘူးကြားဘူးတာဆင်းရဲတာကြားဘူးတာပေါ့အဲတော့ခံစားမှုနဲ့ကြည့်တဲ့အခါမှာတကယ်ဆင်းရဲလားလို့ခေါ်ရမေးတာအိမ်ကြောင်တွေးရတာတကယ်ဆင်းရဲလားအနေတော်ပဲမှလားသမဟုတ်တယ်နော်ဘာတွေးတွေးအနေတော်ပဲမှလားလို့ဘယ်တော့မခံစားရဘူးနော်ခံစားသည့်နေကိုတကယ်ဆင်းရဲမှဒုက္ခခေါ်တာဒုက္ခတစ္ဆာခေါ်တာ ਉ အဲ့အချိန်ကတော့ယဟန်တာမှအဆုံးသတ်တာသို့သောပောက်တော့ပောက်ထားရမယ်တဲ့ဒီမှန်နော်အဲ့တော့ပောက်အောင်လေဖေကနားရဟောတယ်ဘုရားရှင်ကိုယ်တိုင်အနော်မနိုင်ညာတော့ကြီးမားတော့သူမြင်တယ်လို့မြင်အောင်ဟောနိုင်တယ်ဘယ်မှာကြီးရနော်ဒုက္ခတစ္ဆာမှာအနဲ့လေးခုတော့ဟောပေးခဲ့တယ်တဲ့ဖောက်ပြန်သောကြောင့်လေဝိပ္ပိဏဝိပ္ပိဏမဒါဖောက်ပြန်သောကြောင့်ဒုက္ခဘာမှလို့ပြောအောင်နော်ပြိလက်စားနှိမ့်ဆက်သောကြောင့်လေဒုက္ခဆင်းရဲတယ်အေးပြုပြင်ခံရတော့ကြောင့်လေဒုက္ခကံစီဥဟာဖောက်ပြန်ကိုပြုပြင်နေပုံမူတည်ပြီးတော့အတိုးဆုံးရှိတော့ဒုက္ခဒါလည်းပဲတဲ့ဒီသုံးပါတဲ့ဆရာဖေးရဲ့ဆုံးမမှုလေမင်းနဲ့မနည်းသေးဘူးတဲ့အဲတဏ္ဍာပဋ္ဌာမိခဲ့သူလို့နားလည်တာတဲ့အဲ့ဒါကမင်းနဲ့အနည်းဆုံးပဲတဲ့ခန္ဓာငါးပါးကမိပဲတဲ့မိတစ်မျိုးပဲလို့မှတ်တာတဲ့ ဆက်ဒီစကားကပုံလေးဆက်သွားပြီနော်အလုံးပဲတဲ့ယုံနာပေါင်းလောင်းတာပါတဲ့ဖတ်တာဆိုဖြန်းဖြန်းထားလောင်းတာလို့ဒိဋ္ဌိစဗေးကဆုံးမခဲ့တာကိုတွေ့ရခြင်းတယ်နော်မီးပါပဲနောက်အရိဒသုတ္တမကြည့်တော့လဲမီးပဲလို့ပြခဲ့တယ်ဘာရည်မှာအောင်တော့မီးလောင်နေတာပဲဆိုတော့အမှန်ပဲမျက်နှာတစ်ခါမှာပဲအောင်သွားတိုက်ချိန်မှာရုပ်ဘက်ကဂရေ9000လောက်လောင်သွားတာစိတ်ဘက်ကတသိန်းကျော်လို့ပေါင်းလောင်သွားတာကိုယုံနာပေါင်းလောင်သွားတာလောင်တာဟုတ်မဟုတ်ကဘာလို့သိလဲဆိုရင်စိတ်ဆင်းရဲတဲ့အခါမှာလူတွေပိန်သွားတာကြည့်တတ်တယ်ဟုတ်လားကြွက်နှစ်ကောင်ကြွက်ကျူလေးနှစ်ကောင်အိမ်မန်ဆရာကြီးကစမ်းတတ်တယ်တဲ့တူတူမွေးတာကိုတကောင်ကတော့တော်ထဲမှာထားတယ်တိတ်သိနေတဲ့နေရာမှာထားတယ်တကောင်ကတော့စိတ်ဝင်နေမှာထားတယ်တဲ့အိမ်နှစ်ကောင်နေ့စဉ်နေ့စဉ်လေးကြိမ်တူတူချိန်ပြီးတော့အစာကျွေးတယ်6လအနလလဲ6လနော်6လပြီးတော့နှစ်ကောင်ရှင်ကြီးတော့တော်ထဲကောင်ကတွက်ပူကြီးနေတယ်လူထဲကောင်ကတွက်သေးနေတာတဲ့ဒါတို့ကသိပ္ပံဆရာကြီးကစိတ်ကြောင့်ပြောတယ်ဘုံရတဲ့ခန္ဓာ၅ပါးနဲ့ပြောတာပေါ့နော်ဒါကိုယူလိုက်တော့ဘာကြောင့်အဲ့လိုဖြစ်တယ်လဲမေးတော့ဒီကခန္ဓာ၅ပါးမှာကစဉ်းစားအာရုံသွားရရုပ်တည်မလားအေးစိတ်ကလည်းဒီကဝင်မိထားတာမလားအာရုံသွားရရုပ်ထဲမှာဘာပါလဲဆိုတော့အာဟာရရုပ်လည်းပါတယ်လေနေ့စားတဲ့အာဟာရလည်းအစားထိုးနေရတာကာယရုပ်လည်းပါတယ်ဥရုလည်းပါတယ်တော့မဟုတ်လားဘဝမှာလည်းဒီတိုင်းပဲစိတ်ဖြစ်ဖို့လေအားရုပ်ကိုပြီးပြီးတော့ကံဥဒ္ဒေပေါင်းဆက်စိတ်ဖြစ်တာ။အဲ့တော့ကံစိတ်ဥဒ္ဒေပေါင်းဆက်ပြီးလောင်းတာပဲ။ဒါပေါ့လား။အဲ့တော့မျိုးရည်ရရွက်ကတော့မြေပြာမြင်နေမနှောလဲတော့နဲ့။အဲ့တော့ထိတ်လန့်တော့ဆက်ခါစကားလောင်းပြီးတော့ပြေးပါနေရတော့ကိုမှလဲလောင်းတယ်။အဲ့တော့လောင်းတာများတယ်။အစာရည်ကြီးပို့လိုက်တဲ့ရိတ်ခါကအစီောစာက6ဌာနကိုပို့ရတာ။လောင်းတဲ့နေရာပို့ရတာမလား။ဒါပေါ့လား။အဲ့တော့လောင်းရက်ကပြင်းတဲ့ခါကျတော့ဟာကိုယ်မှမဝလာတော့ဘူးမနှောရလဲသားမျက်စီရည်လောင်းနားလောက်ဆိုပြေးသွားနေရတော့ဟာကိုမှအစိုးစားတက်မလာဘူးလုံးတစ်သက်ပါသွားတာစိတ်ထောင်းတော့ကိုကြီးပေါ့နော်တော့အကောင်ကြတော့ဟာနှလုံးအေးအေးနေရတာမျက်စီရည်လည်းအလောင်းနဲ့နားလည်းအလောင်းပြေးလည်းမပြေးရဘူးဆိုတော့ဟာဝဝလာတာပေါ့အစိုးစားပြေးပြေးလာတာအလောင်းနေသွားလို့ဒိဋ္ဌာကြီးနော်စိတ်ချမ်းသာကိုချမ်းသာနဲ့ချုပ်နေကြတဲ့ပုဂ္ဂိုလ်ကြီးဆိုပြေးပြီးဝနာပဲအဲ့ပင်မစီရဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကြီးကဘိန်းကုန်တာဆိုခန္ဓာ၅မိအလောင်းများလို့အဲ့တော့တရားစိတ်ဆင်းရဲလို့ရှိရင်ပိန်ကြသွားတာပဲငါသားတိမိဘယ်လိုရှိလဲတွေးလိုက်တယ်လည်းပဲပြောက်မသွားဘူးလားအလောင်းသွားကြတာပဲလုံးဝချမ်းသာမခေါ်ဘူးတဲ့တွေးနေတွေးနေကြံနေကြံနေလောင်းနိုင်ပဲလို့မြင်ကြတာဟုတ်ပေါ့လားအဲ့တော့ကိုယ်စားတဲ့အစိုးစားပါသွားတာနော်မင်းကစားခဲ့တဲ့မထင်းမင်းရော်ရီကြက်ဦးကအခုလောင်နေတဲ့ပါသွားပြီ။များများတွေ့ရင်များများလောင်ရင်းနေပြန်ပူလာတာပဲ။ဟုတ်ပေါ့လား။ဒါမြင်ခန္ဓာ၅ပါးသဘောတရားဒီမိတက်တက်တယ်။ဒါကြောင့်မဘုရားဆင်းရဲပါလို့ဘုရားဆုံးဖြတ်တယ်။ရပြီလား။ကဲအတက်ရှူတယ်ဆိုလည်းပဲတုတ်တာပြီးရင်မဖြစ်တာတော့လောင်လို့ပေါ့မလောင်မနဲ့ဘယ်ဖြစ်သတိမလဲ။အဲ့ဒီမှာစိတ်ကောအာဟာရရုပ်တွေရောကံရောဥဒ္ဒေအာဟာရကုန်ပါသွားပြီ။ကံစိတ်ဥဒ္ဒေအာဟာရပေါင်းလောင်သွားတာပဲ။ကဲလေပြီလား။ဒါမနှောမှလည်းထပ်မလောင်ဘူးလားလောင်တာလောင်ချက်ကပြင်းတယ်နော်ငါတို့ကလောင်မလို့ထီအောင်ပြုတ်အောင်လောင်ပြီးတော့ကုံဆုံးသွားတာကြီးပဲအဲတော့ဆင်းရဲတက်တက်ပဲလို့မြင်ရမယ်တဲ့နားလေပြီးတော့သူတော်ကောင်းကြီးများဟာဒီအမြင်ကိုမပြောက်တော့ဘူးလေနော်ခံစားရတယ်လို့သိနေတာကြောင့်တဲ့မဆက်ကိုမဆက်ချင်တာအကောင်တယ်လို့ဆက်မယ်ဆိုရင်မနှောပွင့်မှာတအားလောင်နိုင်မယ်ဒီမိရဒီဘောမိပြီးလောင်လို့ရှိရင်ဘယ်ခံနိုင်မလဲနှလုံးအိမ်ကပူတဲ့ပူတိုက်တဲ့ပူကြီးကျန်းပြီးတော့ဘဝတွေပြောင်းကုန်မှာပေါ့ဒါတိတော်မူတာကြောင့်တဲ့ခန္ဓာ၅ပါးမိတက်တက်မှုတို့ဒီနည်းငိမ့်တာကိုပဲကြည့်တော့တယ်တဲ့ဒုက္ခနိရောဓကိုပဲညနေကြည့်တော့တယ်အရှိရှိတိုင်းကြည့်တော့တာမကြည့်ရင်ဆက်လောင်မှာဘူးဘောပေါ်လဲဆက်လောင်ရင်ဘဝတွေကြောင်းကုန်မှာပေါ့တလိမ့်နော်ဒီကမိရစီရမိလောင်ရင်ဘဝကြောင်းသွားမှာလေဒါတိတော်မူတာကြောင့်ဒီနည်းကိုငိမ့်တာလားကြည့်တော့တယ်တဲ့ဘောပေါ်ပြီလားအမြင်ကြီးကြည့်လိုက်ခန္ဓာ၅ပါးဗတ္တစာတို့ဒုက္ခတက်တာသူပိုင်းခြားပြည့်တဲ့အရာတိကျပြီနော်ဤတဲ့ဉာဏ်ဝင်လို့ရှိရင်ခန္ဓာနိရောဓပြည့်မသွားဘူးလားချုပ်ရင်းနဲ့နိရောဓသစ္စာဉာဏ်တစ်ချက်ပွားလိုက်တဲ့နေချိန်နဲ့ပိုင်းခြားသည့်ချုပ်တာတွေ့ပြီဒါမြင်ဒီဉာဏ်လာမဲ့အချိန်မှာလာနေချိန်မှာပေါ့နော်ဘဝအမောင်တအုပ်စုလာသေးလားမလာချုပ်ခေါ်တယ်တဏ္ဍမလာချုပ်ပဲတဲ့သူကသစ္စာပယ်ပြီးသားဖြစ်သွားတယ်ဒါမြင်ပရိညာပဟာတဗဘာဝေတဗဘာတိသိကတဗဘာအဲ့ဒါမှနော်ပရိညာ ပဟာတဗသစ္စိကတဗဘဝိတဗတိပေဆိုင်ပွားတချက်သေးပြီးပါတယ်တဲ့ဒီပဲနဲ့ပြီးတာဒီပုံနဲ့ကြည့်တော့မှထင်ရှားမှာနော်တချက်လင်းလိုက်တဲ့နေရာနဲ့ခန္ဓာကပြည့်တယ်ဆိုရင်တဲ့ခန္ဓာပေါ်လာတဲ့နောက်စိတ်ကအလင်းနဲ့ကြည့်လိုက်တော့အမောင်လာသေးလားမလာဘူးဒီကတန့်တွေ့လာဘူးတချက်သေးပြီးတယ်ဟုတ်ပေါ့လားစာသားတို့ဆုံးကဖတ်ရတယ်စစ်စစ်လေးနေနေပြီးပုံကိုရေးတဲ့အခါဆရာတယောက်ယူဆကသူ့ယူဆနည်းနည်းလေးချော်နေတွေ့ရတယ်နော်ဒါလည်းကြားရင်လည်းသူကရအောင်လို့ပေါ့နော်ကငပြောပတ်မှာလေးခုလေးသူကထစ်ထားပြီးတော့တခြားလေးတက်လိုက်တယ်လို့ပဲသူကသူယူဆတယ်အဲ့ဒါနည်းနည်းလွဲနေတယ်အဲ့လိုမဟုတ်ဘူးနော်ခန္ဓာပေါ်လာမှာနောက်စိတ်ကကာလမချာပညာလင်းနဲ့ကြည့်တဲ့အခါကျတော့ပညာလင်းလာတော့ကြောင့်ဘောကအမောအုပ်စုတဏှာအုပ်စုမလာတော့ဘူးဟုတ်မဟုတ်လားညောတဲ့တန်းမြန်တာဟုတ်မဟုတ်လားဒီတိုင်းယူလို့မှပူကဲ့မှာရိုက်ပြီနော်တိပဲအဲ့ပါတစ်ချက်တည်းပြီးတယ်ရိုက်ပြီဒီပုံနဲ့ဆိုမှားကြမရှိတော့ဘူးနော်တောင်ဖရာဟောတိုင်းကြည့်တော့သစ္စာလေးပါးတပြိုင်နဲ့ပြီးပါတယ်လို့မှတ်ရမယ်။ရပြီလား?ဉာဏ်ရအောင်နော်။တဲ့ကိုရှင်းလိုက်တော့နော်။ကျန်စာဖရာရှင်အဆုံးမှာတာရဏမှာဓမ္မရဏကောင်းမှုယူဖို့တဲ့။တရားမင်းရစာရေးပေါ့နော်။နတ်များဟာတာရုခေါ်ခြင်းရတာကြောင့်တဲ့ဖရာထံမှာခွင့်ပန်ထားပါလေ။တောင်ဖရာလည်းအမိရှိထားတယ်။ကုသိုလ်ပြုပြီးတိုင်းဓမ္မရဏပြုပြီးတိုင်းအမြတ်ဝေရမယ်လို့ဆိုပါတယ်နော်။ဒါအမြတ်ဝေပြီးမယ်။သောဒီမြတ်စွာဘုရားရှင်တာရဏအဆုံးမှဖြစ်သောတစ္ဆာလေးပါးမြတ်တရားကိုပြမဏတ်သူအာလုံတ္တဝါမြတ်သိမြင်ရအတွက်ပြန်လည်ဟောပြပြတတ်ခြင်းတပါဒနာကောင်းမှုအထူးကိုပြုရပါပြီ။ဤကောင်းမှုအဖို့ပါကကိုအလုံးစုံသောပြမဏတ်တရားပြမဏသူကအလုံးစုံသောပုဂ္ဂိုလ်ပေါင်းတို့အားအမြတ်ပေးပါသည်အာလုံးအမြတ်ယူတော်မူကြပါ Ya, no? Namah.